တရုတ်နိုင်ငံရဲ့ smartphone ကုမ္ပဏီ Xiaomi နဲ့တရုတ်နိုင်ငံရဲ့တတိယအကြီးဆုံးမြို့သားရေနံ 24 ရေးကုမ္ပဏီအပါအဝင်တရုတ်ကုမ္ပဏီတွေကိုတရုတ်စစ်တပ်နဲ့ဆက်နွယ်နေတဲ့ဆိုရဲဆဆွဲချက်နဲ့အမေရိကန်အစိုးရကအမည်မဲ့စီးရင်မှာထည့်သွင်းလိုက်ပါတယ်။ Xiaomi နဲ့တရုတ်လေယာဉ်ကုသရေးဝန်ကြီးကုမ္ပဏီ Comecto အပါအဝင်တရုတ်ကုမ္ပဏီ Google ကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအခုလိုအမည်မဲ့စီးရင်မှာထည့်သွင်းလိုက်တာကြောင့်အမေရိကန်ရင်းနှီးမြှုပ်နှံသူတွေအနေနဲ့ဒီနေ့နိုဝင်ဘာလအကုန်နောက်ဆုံးထားပြီးသူတို့ရဲ့ယင်းနှိမ့်မြုံနယ်မှုတွေကိုရှေ့ပြောင်းရမှာဖြစ်ပါတယ်။အမေရိကန်ဘာသာရေးဝန်ကြီးဌာနကတရားထုတ်ပြန်တဲ့ညင်ညာချက်တစ်ခုမှာတော့တရုတ်မျိုးသားကမ်းလွန်ရင်းနှီးရှာဖွေရေးကော်ပိုရေးရှင်း CNOOC ကိုလည်းအမည်မဲ့စီးရင်မှာထည့်သွင်းလိုက်ပါတယ်။အမေရိကန်တို့ကအခုလိုတရုတ်ကုမ္ပဏီတွေကိုအမည်မဲ့စီးရင်သွင်းလိုက်တဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်ပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်။
特朗普政府泛化国家安全概念，滥用国家力量。
သမ္မတ ထရမ်ကအမျိုးသားလူကြုံရေးအတွေ့အခေါ်ကိုနေရာတကာမှာတုံ့ချနေသလိုနိုင်ငံအာဏာကိုလည်းအလွဲသုံးစားလုပ်နေကြောင်းနဲ့တရုတ်ကုမ္ပဏီတွေပေါ်အကြောင်းရင်းမရှိဘဲထပ်တလဲလဲဖိနှိပ်ချုပ်ချယ်နေတယ်လို့တရုတ်နိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရဇောင်လီချန်းကဇန်နဝါရီလ15ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အမေရိကန်တို့ကဈေးကွက်ရှင်ပြိုင်မှုအခြေခံမူတွေနဲ့နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးစီမင်းတွေကိုချိုးဖောက်နေတယ်လို့လည်းတရုတ်နိုင်ငံကဆက်ဆွဲပြောကြားခဲ့ပါရယ်ခင်ဗျ